Long Chu Mune, Dong Kan Yu, Chisai, Sikonsi, Miao Desa Kanugu, the Amu Dalimio, Demo, dear Nalina Buon Tapuriga, Ogula Zambanga, Sadin, Taikai Nida, Tinla Niga, T, Diburi, Sella, Bintani, Vare. Let's see that Wepi Bwani, the Chini Nebadalu, dear Nelly Biosu, when she do, Lui Uga, Vuigu Kulu, Biovare.
Oh, Long Chu Maro, Maneti, or Diburi, Pibani, Bari, Matong Kamashi, the Kuya, Nene, Dongali, Matai, Bari, Pibani.
တိုက်ပွဲနေရာမှာရစီကောင်စီကလေးကြောင်းနဲ့ပြကူထားမှုတွေရှိတယ်။ဘူပြည်နယ်ကြောင်းကနေရစီကောင်စီရေခါတွေပြပူထားမှုတွေလည်းရှိပါတယ်။အောက်ကတချမ်းနေရာတိုက်ပွဲတရင်တက်လာတာမတွေ့ရအောင်။တိုက်ပွဲအခြေအနေကိုဆက်လက်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းလိုင်းအခက်ခဲကြောင့်မေးမြန်းခွင့်မရခဲ့ပါဘူး။တရင်နယ်ပြန်ကြားရေးဌာနရဲ့ စစ်ကောင်စီကလေကြောင်းက112လေးနဲ့ခွန်ကြိမ်ဘုံ36လုံးမကြီးရွာမှာကြက်ဖိုက်တာနဲ့2ကြိမ်အမြောက်တပ်ရင်3962မှာ112လေးနဲ့7ကြိမ်ဘုံအလုံး60ကျဲချခဲ့ကြောင်းနဲ့မဆာကကိုရနှစ်မှာ112လေးနဲ့လက်နက်ခဲယံ83ထုတ်ချပေးခဲ့ကြောင်းလည်းဖော်ပြထားပါတယ်။တောင်ခန်းကြီးရွာဟာရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနဲ့ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့ဆက်သွယ်ထားတဲ့ကားလမ်းပေါ်မှာတရှိပြီး င်354အမြောက်တက်ရင်206နဲ့406တို့တည်ရှိတာဖြစ်ပါတယ်အမြောက်တက်ရင်206နဲ့406ကိုဩဂုတ်လ28ရက်နေ့ကဒီနယ်လီနဲ့ပူးပေါင်းတပ်တွေကတင်းယူခဲ့တာပါတောင်ခမ်းခြေဆိုင်အမြောက်တက်စခန်းတွေဟာရှမ်းမြောက်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြည်ဝင်မျိုးလုံခြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်ပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကတော့ဒီနယ်လီကိုတိုက်ပွဲတွေအမြန်ရပ်ဆိုင်းဖို့အတွက်ဒေသနိုင်ငံကရွှေလီမျိုးလုံခြုံရေးကော်မတီအမည်နဲ့စာပေးပို့ခဲ့ပါတယ်စာရရှိကြောင်းလည်းတင်နယ်ဘက်ကအတီးပြုတ်ပြီးတော့ဒီစာနဲ့ပတ်သက်လို့ဘူကော်မတီမှာဆွေးနွေးနေကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီစာပေးပို့ပြီးဆက်ရက်ကြော်ကြာလာတဲ့တိုင်အောင်တိုက်ပွဲတွေရပ်ဆိုင်းတာမရှိသေးပါဘူးဒီချိန်ဒီပေါ်မှာတော့ရှမ်းမြောက်ဒေသကသတင်းသမားတဦးကသူ့အမြင်ကိုခုလိုပြောပါတယ
်မင်းတို့ရဲ့ချိန်ဒီကကြည့်ရတော့ဒီစာနဲ့ပတ်သက်ပြီးတော့ဒီတင်နယ်ဘက်ကရည်တိပြတ်ဆုံးခဲ့တာမရှိသေးဘူးဒီဘက်ကချင်းချောက်မယ်လို့ရှိလို့လို့ဆက်ကဒီတိုက်ပွဲကရည်တန်းသွားတာမျိုးမရှိဘူးတိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်နေသေးလို့ပြောလို့ရပါဘူးနော်ဆိုတော့တော်တော်စင်ချင်းကြီးကတော့ကျွန်တော်ထင်တာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘက်ကဆုံးဖြတ်ထားလည်းမရှိသေးဘူး။အာဒီဟာနဲ့ပတ်သက်ပြီးတော့လည်းတရုတ်ဘက်ကလည်းသူတို့ဘာမှအကြောင်းမပြန်သေးဘူးလို့ကျွန်တော်ယူဆတာပေါ့နော်။အာပြောမှဆိုရင်ဒီစာနဲ့ပတ်သက်ပြီးတော့ဘာမှလည်းရှိသေးတော့ဆရာအကျိုးတရားမှုတော့ဘာမှမတွေ့ရသေးဘူး။တရုတ်ဘက်ကလည်းကုန်တယ်ရေးတွေပါလည်းအစကတည်းကပိတ်ထားတာဆိုတော့အခြားတော့ဘာမှတွေ့ယူတော့ဖြစ်လာမယ်လို့ထင်ဘူးပေါ့နော်။မဖြစ်လာသေးဘူးပေါ့နော်။တော်တော်စင်ချင်းကြီးကတော့ရိုက်ခတ်မှုတော့အကျိုးတရားမှုတော့ချက်ချင်းငယ်ငယ်တော်တော်စင်မဖြစ်လာသေးဘူး
။ဒီလာဇန်းပိုင်းမှာလည်းကချင်းလူမျိုးရေးတက်မလို့ KNE အပါအဝင်တရုတ်နယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့တွေနဲ့တရုတ်အထူးကိုယ်စားလှယ်တွေ့ဆုံတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ KIA သတင်းပြန်ကြားရေးတာဝန်ခံက KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဂမ်ရှောင်းတွားရောက်တွေ့ဆုံတာရှိကြောင်းအတည်ပြုပေမဲ့ဘာလို့ဆွေးနွေးလဲဆိုတာတော့ထုတ်ပေါ်ပြောဆိုတာမရှိပါဘူး။လာရီပဲအခြားလက်နက်ကင်အဖွဲ့တွေကလည်းဆွေးနွေးတဲ့အကြောင်းအရာတွေကိုသတင်းထုတ်ပြန်တာမရှိပါဘူး။စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကင်အဖွဲ့တွေတင်ပိုက်ထားတဲ့နေမြေတွေကိုတံပြန်ထိုးစစ်ဆင်မှာဖြစ်ကြောင်းနဲ့ဒီနေမြေတွေမှာသတင်းရရှိမှုနဲ့အခြေအနေပေါ်မူတည်ပြီးတော့လိုအပ်သလိုတုံ့ပြန်သွားမှာဖြစ်တာကြောင့်ပြည်သူတွေအနေနဲ့သတိပြုရန်လိုအပ်ကြောင်းထုတ်ပြန်ထားပါတယ်။ဒီအပိုင်းတွေတွင်မှာတော့တိုင်းဒေသနဲ့ကန်အဖွဲ့တွေတိမ့်ပိုက်ထားတဲ့မြို့တွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်အရသာထိခိုက်သေးဆုံးမှုတွေရှိတာကြောင့်ဝေဖန်မှုတွေလည်းမြင့်တက်နေပါတယ်ခင်ဗျ။